divini natang tunggu ni waktu wala sesi senin ni yang gumiu atau ni yang tamni wimama tunggu tidak jenang selebio pujawame jangnya ga jenipaka lila ke jangnya ma jenaru cuma ponya re dia asema kaya nubatana ketibetan lengan ဒီလေခါကြရင်ဝိရဏနုပသနာသတိပဋ္ဌာန်လုံငန်းကိုဆက်လက်ပြီးတော့ဆောင်ရွက်တဲ့အခါမှာအခြေခံအားဖြင့်လူအပ်တဲ့သဘာဝများဒီဝိရဏသဘာဝဝိရဏခန္ဓာဤသဘောသဘာဝကျွန်တော်တို့လေ့လာရပါမယ်အဲ့ဒီမှာအဓိကအားဖြင့်ကျွန်တော်တို့လေ့လာခဲ့တဲ့ပိုင်းမှာဒီ ခန္ဓာနံခန္ဓာဤအစိတ်အပိုင်းများနံခန္ဓာကလုတ်တယ်လုံနာသဘာဝဒါလေးကိုကျွန်တော်တို့ထိုက်တင်ပြီးအားလျော်စွာလေ့လာပါတယ်အဲ့တော့အဲ့ဒီမှာကျွန်တော်တို့ဒီဝိရဏခန္ဓာအလုလုတ်တဲ့သဘာဝတရားအလုလုတ်ပုံကြီးလေ့လာတယ်အဲ့ဒီမှာကျွန်တော်တို့ ဒီနံခန္ဓာလို့ခေါ်တဲ့စိတ်เนาะစိတ်ဤအဖွဲ့နံခန္ဓာဆိုတာဟာစိတ်အဖွဲ့အစည်းပါအဲ့ဒီစိတ်အဖွဲ့အစည်းကိုပူပေါင်းပြီးတော့ဟောဆောင်နေတဲ့သဘာဝတရားเนาะအခြေခံအားဖြင့်စိတ်ဆိုတဲ့အဖွဲ့အစည်းမှာသိရမယ့်အခြေခံသဘာဝ၄ပါးပါအဲ့ဒါကတော့ဖြစ်ရင်သိတဲ့အလုတ်ကို ဆောင်ရွက်ကြတဲ့အဖွဲ့เนาะဝိညာဉ်နဲ့ခန္ဓာเนาะမှတ်တဲ့အလုပ်ကိုဆောင်ရွက်ကြတဲ့အဖွဲ့ဉာဏ်ခန္ဓာခန္ဓာရဲ့အလုပ်ကိုဆောင်ရွက်ကြတဲ့အဖွဲ့ဝိညာဉ်ခန္ဓာပြီးတော့အာဟုတဲ့အလုပ်ကိုဆောင်ရွက်ကြတဲ့အဖွဲ့အဲ့ဒါကိုသင်္ခါရခန္ဓာအဲ့ဒီလိုနံထ သဘာဝတွေမှာအခြေခံ၄မျိုးပါဝင်တယ်ဆိုတာကိုကျွန်တော်တို့သတိပြုပြီးတော့နှလုံးသွင်းသင်ခြင်းဖို့ပါเนาะအဲ့တော့ကျွန်တော်တို့ယုတ်တရားများကိုလေ့လာတဲ့အခါတုန်းကလည်းပဲယုတ်မှာပါဝင်နေတဲ့အခြေခံ၄ပါးပါเนาะအဲ့တော့အဲ့ဒီ၄ပါးလက်သိပြီးသားပါသတ္တဘာဝတွေတက္ကေမြတ်เนาะ ထိုင်ရမြတ်ပြောထံွေမြတ်ရအမြတ်စူပေါင်းပြီးတော့ဒီယူပက္ခန္ဓာကိုပေါ်ဆောင်တာပါသူနီးအတူနမက္ခန္ဓာခေါ်တဲ့နံအဖွဲ့အစည်းကိုပေါ်ဆောင်ခဲ့နေရမှာလည်းပဲ၄ပါးပါအခုပြောခဲ့တဲ့အတိုင်းသိတဲ့အဖွဲ့မှတ်တဲ့အဖွဲ့ခန္ဓာရဲ့အဖွဲ့အထုတ်ရဲ့အဖွဲ့ ဒီလေးဘွယ်ပူပေါင်းပြီးတော့ဆောင်ရွက်နေတာကိုနံခန္ဓာလို့ခေါ်ပါတယ်အဲ့တော့ကျွန်တော်တို့ရူပက္ခန္ဓာနဲ့ပတ်သက်၍လေ့လာခဲ့တဲ့အပိုင်းတုန်းကနော်နာမနာမရူပက္ခန္ဓာပရိစ္ဆေယဆိုတဲ့အပိုင်းခန္ဓာရူပက္ခန္ဓာပရိစ္ဆေယပညာ ထို့တူရူပက္ခန္ဓာပစ္စယပရိဓမ္မာပညာရူပက္ခန္ဓာသမတ္တနာပညာအဲ့ဒါဟာယုတ်ခန္ဓာနဲ့ပတ်သက်တဲ့အပိုင်းလေ့လာတော့၃ပိုင်းပါယုတ်ခန္ဓာကိုခွဲခြားသိပြန်၍လေ့လာတဲ့အပိုင်းခန္ဓာပြီးတော့ဤကုဋ္ဌာသတွေတစ်ခုနဲ့တစ်ခုပူပေါင်းပြီးတော့လုပ်ငန်းဆောင်ရွက်နေတဲ့ခန္ဓာ နဝရောဒီကုဋ္ဌတာအာလုံးတို့ဤအနေအထားကိုချုပ်မုံပြီးတော့သုံးသပ်တဲ့ကံညာအဲ့ဒီလိုသုံးကံညာသုံးပိုင်းယူပက္ခန္ဓာကိုလေ့လာခဲ့တယ်လို့အခုနာမက္ခန္ဓာမှာလည်းပဲเนาะနာမက္ခန္ဓာကိုပိုင်းခြားပြီးတော့ကြည့်တဲ့ပညာအဲ့ဒါကနာမက္ခန္ဓာပရိစ္ဆေဒပညာ နော်အခုတော့နံခန္ဓာတွေတစ်ခုနဲ့တစ်ခုအထောက်ပံ့ပြုပြီးတော့အလုံးလုံးနေပုံဖြစ်တဲ့နာမခန္ဓာပစ္စယပရိသပညာပြီးတော့မှနာမခန္ဓာတစ်ခုလုံးကို ชั่วโมงพิโรตุนตัดเด็ดนัมเมคันดะนัมมัตนาปิญญาเอริลูคุยยามพิโรสิไปตรงกุงเงี้ยจนเราลีลาจีมาว่าเอริลูลีลาเรอคามานังคันดะอิยุงันยาเยตโกเนาะเอริมันเนี่ยเส้นได้ยามเฉกยุคขันดาสุราการอภิญญ์อกุปโยเกเรเกมาธัตโบริธัตอเคริเนาะธัตอายีริธัตอมุยริเอริตโบริการอภิญญ์ผิดเตตีเรปิดเตสุโตตุรุอิผิดนุงตีนุงเปลี่ยนนุงนี่ชีวิตชีวิตอลุติลุจาโรจาจาชีชีนิราตุยาအဲ့ဒီမှာနောက်ဆုံးပိတ်တစ်ခုဖြစ်တဲ့ဒီဓာတ်အားလို့ခေါ်တဲ့အားကြီးနော်စွမ်းအားကြီးအင်နာဂျီကြီးနော်အဲ့ဒါကရုပ်နဲ့ပတ်သက်တဲ့အင်နာဂျီခေါ်တဲ့ physical energy ရုပ်စွမ်းအားကြီးအဲ့ဒီရုပ်စွမ်းအားကြီးဟာကျွန်တော်တို့လေ့လာခဲ့တဲ့အတိုင်းအပူစွမ်းအား clarity စွမ်းအားပြီးတော့ဓာတုစွမ်းအားပြီးတော့မှဒီกายะสวนอาအဲ့ဒီလိုสวนอา၄မျိုးကျွန်တော်တို့သိခဲ့ပါတယ်အဲ့ဒီထဲမှာအထူးသဖြင့် reactive สวนอาဟာကျွန်တော်တို့ရဲ့ยุคขันธ์เนาะရှင်ยีกิสะအဝဝကိုဆောင်ရွက်ရမှာသူအတိတ်ကြရတဲ့အပိုင်းကပါဝင်ဆောင်ရွက်တာကျွန်တော်တို့တွေ့ရပါတယ်အဲ့ဒီမှာအခုထပ်၍ဒီဝိတိရဲ့ခါကြတော့ဒီယူဘက်ခန္ဓာအလုံးလုံးတဲ့နေရာနဲ့နာမခန္ဓာအလုံးလုံးတဲ့နေရာမှာအဓိကသတ်ဝဲပေးနေတာကရုပ်စွမ်းအာဘကဆိုရင်ဆရာသစ်စွမ်းအာနော်အဲ့ဒီဆရာသစ်စွမ်းအာဒီနာမခန္ဓာမှာရှိနေတဲ့ကိစ္စများကိုလည်းပဲသူအများအပြားထောက်ပံ့ကူညီရဲဆိုတာကိုကျွန်တော်တို့တွေ့ပါလိမ့်နော်အဲ့တော့အဲ့ဒီမှာသဘာဝကိုစဉ်းစားကြည့်လိုက်လို့ရှိရင်လည်းအဲ့ဒီစွမ်းအားဆိုတဲ့သဘာဝလေးဟာဆရာသစ်စွမ်းအားအကြောင်းကိုလေ့လာရင်လည်းဆရာသစ်စွမ်းအားများဤဖြစ်တည်ပြည့်နော်ဖြစ်ပြည့်တဲ့သဘောလေးဟာလျင်မြန်နေနော်သို့အတူအပူဓာတ်တွေဖြစ်ပြည့်တဲ့သဘောလေးပဲလျင်မြန်နေဟုတ်ပါလားအဲ့တော့အဲ့ဒီသဘောကိုဉာဏ်ကစဉ်းစားထားရမယ်နော်တဘာဝတရားတွေမှာယုတ်တရားတွေမှာယုတ်စွမ်းအားတွေဤဖြစ်နှုံပြနှုံပြီးဉာဏ်မြန်မယ်နော်အဲ့ဒီလိုပဲနန္ဒတိဟာလည်းဖြစ်နှုံပြနှုံပြီးဉာဏ်မြန်မယ်နော်အဲ့ဒီတော့အဲ့ဒီလိုဉာဏ်မြန်တဲ့တဘာဝยุคภักก็เลยว่าเลยเนี่ยเมียนๆขึ้นนี่เป็ดนี่เลยเสียตะโบนี่นำแบกก็เลยเป็นเมียนๆขึ้นนี่แหละนั่นซ้อนอาดิไอ้อยู่ซ้อนอาขึ้นเนาะปูวางพี่รอลงงานญาพอส่องเลยสุดแล้วตะโบเนาะเอ้ากูมีมีอยู่เนี่ยเนี่ยมาดีสิ้นซาไงสิ้นเนี่ยเอาอาชีพันตะบาวะโยกยาအဲ့တော့အဲ့ဒီမှာအရင်တစ်ပတ်ကပြုတ်ပြခဲ့တဲ့အပိုင်းအရာအပိုင်းကန္တာမှာဒီနန္ဒတွေအလုံးလုံးတဲ့နေရာမှာနော်ကျွန်တော်တို့ဒီဝေဒနာခေါ်တဲ့ခံစားမှုသဘောနဲ့ပတ်သက်၍သိသင့်သိလိုက်တော့အချက်ဝေဒနာဤလုံငန်းထင်ရှားတဲ့အပိုင်းကအစာစားသောအခါတွင်အဲ့ဒီစားနေတဲ့အချိန်အတော်အတွင်းမှာဖြစ်ပေါ်လာတဲ့အနေအထားများနော်အဲ့ဒီဖြစ်ပေါ်လာတဲ့အနေအထားများမှာကျွန်တော်တို့အယတာဓာတ်များနော်ပေါ်ပေါက်လာတဲ့သဘောနော်အယတာဓာတ်များပေါ်ပေါက်လာအောင်ဒီဝါဘကလေးတွေဝါတာတဲ့ဝါဘကလေးများရှာအကြည့်ရုပ်နဲ့ဝါဘကလေးတွေဖြစ်တဲ့အချိန်လေးမှာအရာသာတက်ပေါ်တယ်နော်အဲ့ဒီအရာသာတက်ပေါ်တာဟာနန္ဒနော်အရာသာတက်ထဲမှာပါပါတော့ခံစားတဲ့ဝေဒနာပါတယ်ဟုတ်ပါလား ติคันซาเรเวทนากะอธิกผู้ซองပြီးတော့ဒီတရားသာပေါ်တဲ့နေရာမှာအလုံးလုံးတာเนาะအဲ့တော့အဲ့ဒီလိုအလုံးလုံးတဲ့လုပ်ငန်းတိုင်းမှာအရသာပေါ်လာအောင်လုပ်ပြီးတဲ့လုပ်ငန်းကန္တာเนาะအဲ့ဒီလုပ်ငန်းကန္တာဘိုင်းမှာတဲ့အရသာပေါ်ခြင်းမှာအခြေခံအားဖြင့်ဒီဝဘကိရိအပြင်ဘက်ကနေပြီးတော့ကိုယ်ပြန်လိုက်လို့ကျင်းရဲ့အောင်ဝါထားတဲ့ဝဘကလေးနော်အဲဒီဝဘကလေးတွေနဲ့ရှာအတီးယုတ်နဲ့နှစ်ခုထိတဲ့အချိန်ကလေးမှာအရသာဓာတ်ပေါ်ပါလေအဲဒီအချက်ကိုဉာဏ်ကရောက်အောင်စဉ်းစားဖို့နော်ဒီနေရာယုတ်နေရာပေါ်မှာရှိတဲ့အတီးဓာတ်ကလေးများနဲ့ဝဘကလေးတို့ကြည့်တော့အချိန်တွင်အရာသာဓာတ်ပေါ်ပါလို့နော်အဲတော့အဲဒီဟာကိုယ်တိုင်ကအရာသာဓာတ်ပေါ်အောင်လုပ်ရတဲ့လုပ်ငန်းတိုင်းနော်အရာသာဓာတ်ပေါ်အောင်လုပ်ရတဲ့လုပ်ငန်းတိုင်းဒါတစ်ပိုင်းနော်အဲတော့အဲဒီအရာသာဓာတ်ပေါ်အောင်ရုပ်ရဲ့လုပ်ငန်းတိုင်းမှာစားလိုက်တဲ့အာဟာရဝါဘကလေးလေရှိမှပြီးတော့ရှားအကြည့်ရုပ်လေးလေကောင်းမှသူတို့နှစ်ခုရှိမှအရသာဆိုတဲ့တက်ကလေးကပေါ်လာတယ်နော်အဲဒီမှာဒီဒီချာချာနှလုံးသွင်းရမယ်အကြောင်းအရာကနော်အဲဒီရုပ်တရားနှစ်ခုရှားကလည်းရုပ်တရားတစ်ခုဒီဝါထားတဲ့ဝါပကိရိယာလေယုတ်တရားဒီယုတ်တရားနှစ်ခုလို့ဖြစ်တဲ့အချိန်မှမှပေါ်လာတဲ့အရာသာဓာတ်နော်အဲ့တော့အဲ့ဒီအရာသာဓာတ်ကလေးတွေမှာတော့ပါခွန်ခံစားတဲ့ဝေဒနာပါလေနော်အဲ့ဒီခံစားတဲ့ဝေဒနာပါဖြင့်ရှားတဲ့ဥဆောင်တဲ့သို့တော့အဲ့ဒီနန္ဒအလုံးလုံးတဲ့အချိန်မှသိတဲ့ဘောလေပါလေမှတ်တဲ့ဘောလေပါလေပြီးတော့အာထုတဲ့ဘောလေပါလေအချားလေးသုံးမျိုးလေပါလေသို့တော့သင်ရှားတာကဘာပြင်ကြတော့ခံစားမှုဆိုတော့ရတာအရာသာဝေဒနာနော်အဲ့တော့အဲ့ဒီလိုအလုံးလုံးတဲ့လုံငန်းအရာသာပေါ်လာပြီးတိုင်ဆောင်လုပ်ရတဲ့လုံငန်းစဉ်ဒီလုပ်ငန်းတရားเนาะအရသာပေါ်အောင်လုပ်ရတဲ့လုပ်ငန်းတင်ပြီးလုပ်ငန်းတရားเนาะအဲ့တော့အဲ့ဒီလုပ်ငန်းကဘာထုတ်ပေးလိုက်တာလို့အရသာများကိုထုတ်ပေးလိုက်တာเนาะအဲ့ဒီအရသာတွေထုတ်ပေးလိုက်တယ်ဆိုတဲ့နေရာမှာကျွန်တော်တို့ဒေသနာပါအမိအချအရာဒီစိတ်เนาะစိတ်ေဖြစ်ပေါ်လာရင်တဲ့စိတ်ဖြစ်ပေါ်လာရင်ပါတယ်လို့ဒီစိတ်ရဲ့တဘာဝမှာတဲ့နော်ဒီအလုတ်ဆိုတဲ့အလုတ်မှာဒီအခုရှိတဲ့အလုတ်ကအခုဖြစ်အခုလုံနေတဲ့အလုတ်ကစိတ်ကဥဆောင်ပြီးလုံရတာမဟုတ်ဘူးဘယ်သူကဥဆောင်လိုက်တာလို့ဝါပတ်နဲ့ရှာဆိုတဲ့ယုတ်တရားနှစ်ပါးကဥဆောင်မှသာပေါ်လာတာနော်အညတာဆိုရဲနန္ဒပေါ်လာတယ်နော်အဲဒီဝေဒနာဆိုရဲနန္ဒဟာဘာဖြစ်နေပေါ်လာတာလဲအကျိုးတရားဖြစ်နေပေါ်လာတာဟုတ်ကဲ့အကျောင်းတရားကပါတယ်လေယာမှရှိရောအကြည်ယုတ်နဲ့ဘဝပတ်တို့နှစ်ခုထိခြင်းသည်အကျောင်းတရားအဲ့လိုကြည့်လိုက်မှဘာပေါ်လို့အရသာဓာတ်ပေါ်တယ်ဟုတ်ပါလားအဲ့တော့အဲ့ဒီအရသာဓာတ်ပေါ်တဲ့ဒီထဲမှာပါတဲ့အရသာဓာတ်နော်အဲ့ဒီအရသာဓာတ်ကလေးဟာအကျိုးသဘာဝနော်အကျိုးတရားအကျိုးတရားဆိုတာဘာကြောင့်လဲအကျောင်းဖြစ်တော့ယုတ်နှစ်ခုထိခိုက်ခြင်း ထိခိုက်တာပါတယ်ပါနဲ့လို့ဘွားဘတ်နဲ့ဆရာနဲ့အဲ့ဒီထိတဲ့သဘောလေးရပါတယ်လို့အကြောင်းတပါးဝလူနဲ့ဘယ်လိုထိတာလို့ဘွားဘတ်နဲ့ဆရာနဲ့ဟုတ်ကဲ့အဲ့ဒီအကြိယာ၆ပါပေါ်လာတာလို့အရသာဓာတ်ခေါ်တဲ့အကျိုးတရားပေါ်လာအဲ့ဒီသဘောကိုသိသိရှာကြဉာဏ်နဲ့မှဖြင့်ရှားအောင်စဉ်းစားပါနော်အဲ့ဒီအကြောင်းကပါတယ်နော်အဟာအယဝါဘတ်နဲ့ပါတယ်ဆရာအကြီးဒီနှစ်ခုပါလို့ကြာတာနော်ထိကြတာဟုတ်လားဒီနှစ်ခုထိမှဘာတတ်ပေါ်လာတာနော်ယတန်တတ်ပေါ်လာအဲ့တော့ဝါဘတ်နဲ့ဆရာအကြီးနဲ့ထိပြင်းပြီးပါတယ်နော်အကြောင်းတရားအယတန်တတ်ပေါ်လာတာကအကျိုးတရားနော်အဲ့တော့ဒီအကျိုးအဖြစ်နဲ့ပေါ်လာတဲ့နန္ဒတ်ဒီနော်အခုပေါ်လာတဲ့နန္ဒတ်ကဘာဖြစ်နဲ့ပေါ်လာတာလဲအကျိုးအဖြစ်နဲ့ဟုတ်ကဲ့လားအကျိုးဆိုတာဘာကြောင့်နော်လျာအကြီးနဲ့ဝါဘတ်နဲ့ဖြစ်ခြင်းဒီအကြောင်းတရားသူတို့နှစ်ခုဖြစ်ခြင်းကြောင့်ပေါ်လာတဲ့အရာသာကြအရာသာတက်ကြရပါတယ်အကျိုးတရားအဲ့တော့အဲ့ဒီအကျိုးတရားပေါ်လာတော့တဲ့အဲ့ဒီအကျိုးတရားကိုတဲ့ပါဠိလိုပါတယ်နော်ဝိပါကဟုတ်ကဲ့လားအကျိုးတရားကိုဘယ်လိုခေါ်လဲဝိပါကနော်အဲ့ဒီစကားလုံးလေးနော်ဝိပါကဆိုတဲ့စကားလုံးလေးအဲ့တော့ဒီအကြောင်းအရာတွေတဲ့နှလုံးသွင်းရသင်ရရတာဟာမိမိဤဉာဏ်ခန္ဓာဖြစ်တဲ့စိတ်ညာเนาะအလုံးလုံးတဲ့နေရာမှာသဘာဝကြီးတစ်ခုနဲ့တစ်ခုမတူဘဲနဲ့တစ်ဆင့်မှတစ်ဆင့်တို့ပြောင်းလဲပြီးတော့လုပ်ငန်းအလုံးလုပ်ငန်းပေါ်ဆောင်ဖို့ကိုဉာဏ်ကလိုက်နိုင်အောင်သင်္ကြန်ရအဲ့တော့ဒီနေရာမှာတော့ရုပ်တရားများလို့ကိုင်းတွေ၍เนาะဖြစ်နိုင်တဲ့သဘာဝမျိုးမဟုတ်ဘူးနန္ဒတ်ဆိုတာကတော့သိရောနန္ဒတ်ရဲ့အကြောင်းကိုသိရသို့တော့နန္ဒတ်ဘယ်လိုလုပ်နေတယ်အလုံးလုံးနေတယ်ဆိုတဲ့အလုံးသဘောကိုသိဖို့ကြာတော့စနစ်တကျပညာသင်ယူမှနန္ဒတ်အလုံးလုံးပုံအကြောင်းကိုပိုင်းခြားပြီးတော့သိနိုင်မယ်ဟုတ်ပါလားအဲ့တော့အခုပထမအဆင့်အနေနဲ့အရတာတပေါ်လာတဲ့ဟာလေးကိုဝိပါကလို့ခေါ်ဟုတ်ကဲ့လားအဲ့ဒီဝိပါကဆိုတာစိတ်မျိုးလို့နော်ဒီစိတ်ကလေးကိုတဲ့ဘယ်လိုခေါ်လိုက်တာလဲဝိပါကဝိညာဉ်နော်အကျိုးဝိညာဉ်ကိုပဲခေါ်လို့ဝိပါကဝိညာဉ်နော်အဲ့တော့အဲ့ဒီဝိပါကဝိညာဉ်လေးတွေကဟောဒီအရသာတက်ကလေးဖွက်လာနော်အဲ့ဒီအရသာတက်ကလေးဝိပါကဝိညာဉ်ထဲမှာပူပေါင်းပြီးတော့ပါလာတာဒါခုတနေ့တည်းကနေပြီးတော့ကျွန်တော်တို့ပြောခဲ့ပါတယ်ဟောဒီအရသာတက်ကလေးကအဆင်ပြေပါရဲ့ဆိုရင်နော်အဆင်ပြေတဲ့အကြောင်းကိုခံစားမှုနဲ့ပြောတယ်နော်အဆင်ပြေတဲ့ဆိုတဲ့ခံစားမှုဘယ်လိုခေါ်လဲလို့ဒုက္ခဝိညာဉ်เนาะအဆင်ပြေတာလေးကိုဘယ်လိုခေါ်လဲဒုက္ခဝိညာဉ်အဲ့ဒီအဲ့ဒီသဘောလေးเนาะအဲ့ဒီသဘောလေးဟာခံစားမှုเนาะအဲ့ဒီခံစားမှုဟာဘယ်မှာဖြစ်တဲ့ခံစားမှုလို့ရှားမှာဖြစ်တာဟုတ်ပါလားရှားဆိုတာဘာလို့ရုပ်တရားအဲ့တော့ယုတ်တရားမှာဖြစ်တဲ့ခံစားမှုယုတ်တရားမှာဖြစ်တဲ့ခံစားမှုကိုကာယိကပါတယ်ဒုက္ခဝေဒနာဟုတ်ပါလားယုတ်တရားမှာဖြစ်တဲ့ဟာမျိုးကိုဘယ်လိုခေါ်လဲကာယိကဒုက္ခဝေဒနာနော်အဲ့ဒီကာယိကဒုက္ခဝေဒနာလေးဟာဘယ်ထဲမှာပါတာလဲวิปากะวิญญาณဟုတ်ကဲ့လားအကျိုးစိတ်เนาะအ အကျိုးတရားဆိုတဲ့အကျိုးစိတ်အဲ့ဒီအကျိုးစိတ်ကလေးအကျိုးတရားဖြစ်သောစိတ်အဲ့ဒါကိုအခေါ်တယ်ဝိပါကဝိညာဉ်အဲ့ဒီဝိပါကဝိညာဉ်နဲ့မှဘုရားပါလာတော့ဒုက္ခဝေဒနာပါတယ်အဲ့ဒီဒုက္ခဝေဒနာကိုဘယ်လိုခေါ်လဲကာယိကဒုက္ခဝေဒနာနော်အဲ့တော့အဲ့ဒါအရင်တစ်ပတ်ကလေးကနေပြီးတော့ကျွန်တော်တို့ပိုင်းခြားလေ့လာပါအဲ့တော့အဲ့ဒီရထားတဲ့ကာယိကဒုက္ခဝေဒနာနော်အဲ့ဒီမှာကျွန်တော်တို့အရင်တစ်ပတ်ကလေ့လာခဲ့တဲ့အချက်မှဘာပါလို့အဲ့ဒီခံစားစိတ်ကလေးခံစားလို့သိရတဲ့ဝေဒနာလေးကိုဆက်လက်ပြီးတော့လုံနာအကောင်ထဲပေါ်တဲ့စိတ်နောက်ကလေးလိုက်လာဒီစိတ်ကလေးကတော့ဖြစ်ရင်ဘာလို့ခေါ်လဲဝိပါကဝိညာဉ်နော်နောက်ထပ်သခြင်းလိုက်လာတဲ့နောက်ကစိတ်ကအလုံးလုံးကုန်တာဒီရထားတဲ့ဝေဒနာလေးကိုဒီဝေဒနာဤအနေအထားကိုဒီအရာသာနှင့်ပတ်သက်၍အဆင့်အတန်းကိုစီစစ်တဲ့ပိုင်းခြားတဲ့ဟုတ်ကဲ့လားအဲ့ဒီစီစစ်ပိုင်းခြားတဲ့အလုပ်နော်စီစစ်ပိုင်းခြားတဲ့အလုပ်ကိုလုပ်တဲ့စိတ်ကလေးနော်အဲ့ဒီစိတ်ကြည့်လေသာဝိညာဉ်နော်သူကဒီအရာသာလေးကိုခါလုတာတော့စီစစ်တာနော်ပိုင်းချတာဘယ်လိုပိုင်းချတော့ဒီအရာသာကပြစ်စုံပန်တဲ့မှာဖြစ်တဲ့အရာသာနော်သို့တော့အဲ့ဒီဖြစ်နေမှာပါတဲ့အရာသာလေးအမျိုးမျိုးအနည်းဆုံးအချုပ်ပြောရင်ပါတယ်နော်။စာအပေါ့အနံဆိုရလေအရသာလေမှပါတယ်။ဟုတ်ကဲ့လား။အဲ့ဒီပါတဲ့စာအပေါ့အနံဤအနေအထားကိုအဆုံးအဖြတ်ပေးတာကဘုရားပေးတာနော်။ကိလေသာဝိညာဉ်ဘယ်လိုပေးတာရော။အရင်တုန်းကလေကထပ်တလေလေသာထာလုံးကမှတ်ထားတဲ့အစွဲဟုတ်ကဲ့အဲ့ဒီအစွဲတွေဒီမှာပါပါတော့သူတတ်မှတ်ထားတဲ့စံချိန်အလေးအပေါ်စံချိန်ပါတယ်ဟုတ်ကဲ့အဲ့ဒီအလေးအပေါ်စံချိန်နှင့်ဤသုပ္ပံမှာတွေ့တဲ့အရာသာနှစ်ခုတူညီတယ်ဆိုရင်သူကအဆုံးဖြတ်ပြီးတယ်။စံချိန်မီတယ်ကောင်းတယ်ဟုတ်ကဲ့လားစံချိန်မီတယ်ကောင်းတယ်ဆိုတာဟာဒီပထမတွေ့တဲ့အရသာကဒီမဟုတ်ဘူးဘယ်ကပေးတာလဲဒုတိယလိုက်လာတဲ့ဝေဖန်တဲ့စိတ်ကအဆုံးဖြတ်ပြီးတာ။ဘာနဲ့အဆုံးဖြတ်ပြီးတာလဲဆက်တလဲလဲသာထာလူစွဲနေရဲ့အရာသာဤအစဉ်အတန်းဟုတ်ကဲ့လားပါအစဉ်တန်းနော်ထပ်တလဲလဲဒီအစာကိုစားထားလို့ဒီဟင်းကိုစားထားလို့မှတ်ထားတဲ့အရာသာဤအစဉ်အတန်းအဲ့တော့အတိတ်ကစားခဲ့လို့ထပ်တလဲလဲစားခဲ့လို့မှတ်မိနေတဲ့အစဉ်အတန်းအမှားအစွဲအဲ့ဒီမှတ်ထားတဲ့အစွဲနဲ့အခုပြစ္ဆုတ်ပံမှာရှိတဲ့အရာသာနဲ့နှိုင်းရှင်ကြည့်လိုက်လို့စံချိန်ကြိုက်တယ်ဆိုရင်ဒီဒီစိတ်ကဘယ်လိုပြောတော့ဘယ်လိုဆုံးဖြတ်တော့ကောင်းငယ်လို့ဆုံးဖြတ်ပါလေဟုတ်ကဲ့အဲ့ဒီလိုကောင်းငယ်လို့ဆုံးဖြတ်တဲ့အလုတ်ကဘုရင်ရဲ့အလုတ်တော့ဣလေသာဝိညာဉ်ဤအလုတ်အဲ့ဒီအလုတ်ကလုပ်ငန်းတရားဒီကဒီဟာကလုပ်ငန်းတရားနော်ဝိပါကအလုတ်ကလုပ်ငန်းတရားဒီမှာကဒုတိယလုပ်ငန်းတရားအဲနောက်ပြီးတော့မှအခုလုပ်ငန်းအဲဒီလို ကောင်းတယ်လို့ပြောမှဒီကကမ္မဝိညာဉ်ဟုတ်ကဲ့လားကမ္မဝိညာဉ်ဆိုပါတယ်အလုံးလုံးတဲ့စိတ်ဟုတ်ကဲ့လားအလုံးလုံးတဲ့စိတ်ကပါလုံးလိုက်တာတော့ကြိုက်တယ်လို့အလုံးလုံးကဒီကကောင်းတယ်လို့ပြောတာဟုတ်ကဲ့လားကြိုက်တယ်လို့လုံးတဲ့အလုတ်ကိုပြောလိုက်တာတော့ကမ္မဝိညာဉ်ကလောက်ကြအဲဒီမှာလုပ်ငန်းသုံးခုလုပ်ပြီးမှဒီအစာနဲ့ပတ်သက်တဲ့အဆုံးဖြတ်ကိုရတာအဲတော့ကြိုက်တယ်ဆိုတဲ့တဘာဝလေးနော်ပြီးတော့ကောင်းတယ်ဆိုတဲ့တဘာဝပြီးတော့ဒီမှာလည်းပါတယ်ကောင်းတယ်အစဉ်ပြေတယ်ဆိုတဲ့တဘာဝနော်အစဉ်ပြေတယ်လို့ပြောတဲ့သဘောကအဲ့ဒီလိုလုပ်ငန်းတွေဖြတ်တိုက်လုပ်တာအဲ့တော့အလွန်ထင်မြန်သောအာကြီးတော့စားလိုက်တာနဲ့တရိုင်နဲ့ချက်ချင်းကောင်းတယ်လို့အဆုံးအဖြတ်ပေးတယ်လို့ထင်မိမယ်လို့လုပ်ငန်းတဘောအရာဘယ်နှစ်ဆင့်လုပ်တာလဲ၃ဆင့်ဟုတ်ကဲ့လားပထမအဆင့်ကဘယ်လိုပြောလဲအစဉ်ပြေတယ်ဟုတ်ကဲ့လားအဲ့ဒါကဘာခေါ်လို့ကာယိကဝေဒနာနောက်တစ်ဆင့်ကပါတယ်ကောင်းနေအဲ့ဒါကဘာလို့လဲလို့ကိလေသာဝိညာဉ်နောက်တစ်ဆင့်ကကမ္မဝိညာဉ်ကဘာပြောလဲကြိုက်တယ်ဟုတ်ကဲ့လားအဲ့ဒါကြီးကဒါလေးပဲစိတ်ပဲဒီဟာလေးပဲပါတယ်လို့စိတ်ပဲဒီဟာလေးပဲစိတ်ပဲစိတ်တခုနဲ့တခုလုပ်ငန်းချင်းမတူ꿰ပြရတာကိုပြောတာပါเนาะအဲ့တော့ဒီနေရာမှာပါတယ်ကမ္မဝိညာဉ်ခေါ်တဲ့စိတ်ကအလုလုတဲ့ဟုတ်ကဲ့လားအလုလုတော့တဲ့ကြိုက်တယ်လို့ဆိုတဲ့သဘောတဲ့မှာเนาะကြိုက်တယ်ဆိုတဲ့စိတ်ခဲမှာကြိုက်နေတဲ့စိတ်ခဲမှာပါပါတော့ကြိုက်တယ်ဆိုတဲ့သဘောရဲ့မှာတတ်မဲ့တဲ့သဘောတွေ့တာတဲ့သဘောကြိုက်တဲ့ထဲမှာပါပါတယ်ဟုတ်ကဲ့လားကြိုက်တယ်ဆိုတဲ့ထဲမှာပါတယ်တတ်မဲ့တဲ့သဘောတွေ့တာတဲ့သဘောပါပါတယ်အဲဒီတတ်မဲ့တဲ့သဘောတွေ့တာတဲ့သဘောကိုဘယ်လိုခေါ်လဲလောဘနော်အဲ့ဒီလောဘဆိုတဲ့သဘောဒီမှာအလုံးလုံးတာတော့ကမ္မဝိညာဉ်အလုံးလုံးတာဟုတ်ကဲ့လားကမ္မဝိညာဉ်အလုံးလုံးမှပေါ်လာတာဘာနဲ့အလုံးလုံးတာတော့လောဘနဲ့အလုံးလုံးတာဟုတ်ပါလားအဲ့ဒီတော့အဲ့ဒီလောဘအလုံးဖြစ်အောင်နဲ့ပင်တိုင်ကဘယ်သူကအလုံးလုံးတာတော့စေဒနာသေရနာရပါလေနော်အဓိကအလုံးလုံးတဲ့ညဟုတ်ကဲ့လားသေရနာရပါလေနော်အဓိကအလုံးလုံးတဲ့ညဟုတ်ကဲ့လားအဲ့ဒီသေရနာနဲ့ဘဒုငယ်တွဲအလုံးလုံးကြတော့လောဘနဲ့သေရနာနဲ့လောဘနဲ့တွဲအလုံးလုံးမှအလုံးဆိုတဲ့ပါဖြစ်တာနော်ကမ္မဟုတ်ကဲ့လားအလုံးဆိုတဲ့ကမ္မဖြစ်တာဘုရင်နဲ့ဘုရင်နဲ့တွဲလို့ရတာနော်စေရနာနဲ့လောဘစေရနာကကမ္မဖြစ်အောင်ဥဆောင်နေဒါပေမဲ့ဥဆောင်ခဲ့အဲ့ဒီကမ္မဤအနေအထားဘုရင်ကလိုက်ပြီးတော့ကြုတ်ကြိုင်တာနော်လောဘကကြုတ်ကြိုင်အဲ့ဒီတော့အဲ့ဒီလောဘနှင့်တကွာအလုံးလုံးတဲ့စိတ်နော်ဘုရင်နဲ့အလုံးလုံးကြတော့လောဘနဲ့တကွာအလုံးလုံးတဲ့စိတ်ဟုတ်ပါလားအဲတော့အဲ့ဒီအလုံးလုံးတဲ့စိတ်လုံးလိုက်တဲ့အခါမှာလေဟောဒီကြိုက်ဆိုတဲ့လောဘလေးနဲ့ဥဆောင်ပြီးတော့နံခန္ဓာကအလုံးလုံးတဲ့နေရာမှာအဲ့ဒီသဘောလေးကိုသိသိချာချာတွတ်တာဘယ်လိုတွတ်တာလို့ဆိုတော့ဟောဒီလောဘဆိုတဲ့ဓာတ်ကပါပါလာတယ်တတ်မဲ့တဲ့ဘော တွေ့တာတဲ့သဘောပါတော့နော်အဲ့ဒီတတ်မဲ့တဲ့သဘောတွေ့တာတဲ့သဘောနဲ့အလုံးလုံးတယ်ဟုတ်ကဲ့အဲ့ဒီအလုံးအဲ့ဒီအလုံးကိုတဲ့ဒီသင်းကျိုးဆိုတဲ့အပိုင်းမှာသင်းကျိုးသင်နဲ့သင်ဘူးတဲ့ပုဂ္ဂိုလ်တွေသိနော်ပထမဦးဆုံးစိတ်တွေရဲ့အမျိုးအစားကိုခွဲနော်ခွဲရဲ့ခါကြတော့ဒီလောဘကိုပင်တိုင်းထား၍အလုံးလုံးသောစိတ်ကိုလောဘမူလစိတ်ကြလောဘမူအဲဒီအဲ့ဒါမြန်မာလူအတန်ထွက်တော့ဘယ်လိုခေါ်လဲဒီစိတ်ကိုဘယ်လိုခေါ်လဲလောဘမူစိတ်လောဘမူလစိတ်ကြဟုတ်ကဲ့အဲဒီလောဘမူလစိတ်ကြဆိုရဲလောဘမူစိတ်ဤအနေအထားကိုသင်ယူဆရာဆက်ယူရှင်းပြဒီစိတ်ဟာနော်အဲ့ဒီစိတ်ဟာဘယ်သူနဲ့တွဲဖြစ်တာတော့လောဘနဲ့လောဘနဲ့အလုံးလုံးတဲ့စိတ်အဲ့ဒီခင်မှာအနေအထားကပါတယ်ကြိုက်တယ်လို့လုံးလုံးတာဟုတ်ကဲ့လားအဲ့ဒီတော့ကြိုက်တယ်ဆိုတဲ့သဘာဝတရားလေးဟုတ်ကဲ့လားဘာသဘာဝလဲကြိုက်တယ်ဆိုတဲ့သဘာဝတရားလေးအဲ့ဒီကြိုက်တာလေးကိုရတဲ့အတွက်စိတ်ကဘာဖြစ်လို့ကျေနပ်တယ်စိတ်ကဘာဖြစ်လို့ကြိုက်တာလေးနဲ့တွေ့ထိခြင်းကြောင့်စိတ်ကဘာဖြစ်လဲကျေနပ်တယ်ဟုတ်ကဲ့လားအဲ့ဒီဟာဟာကြိုက်တာနဲ့ကျေနပ်တာနဲ့တခြားစီဟုတ်ကဲ့လားကျေနပ်တဲ့သဘောလေးကဘုရားကိုမိပြီးပါလာတာတော့ကြိုက်တာကိုမိပြီးတော့ကြိုက်တာလေးကိုတွေ့ထီရလို့ဘာဖြစ်တယ်လို့ကျေနပ်တာဟုတ်ပါလားအဲ့ဒီကျေနပ်တဲ့ဆိုရက်သဘာဝလေးအဲ့ဒီကိုကျေနပ်တဲ့သဘာဝလေးဘုရဲ့ပါဠိလိုသောမနတ္တကျေနပ်တဲ့သဘောလေးကိုပါခေါ်တယ်သောမနတ္တနော်ကျေနပ်တဲ့အဲ့ဒါဟာဘယ်စိတ်ထဲမှာဖြစ်တာရောအဲ့ဒီအရာသာလေးကိုကြိုက်တဲ့လောဘနဲ့အတူတွဲပြီးတော့ဗာလေးပါလာရောကျေနပ်တဲ့သဘောကျေနပ်တဲ့သဘောကိုပဲလို့ခေါ်လို့သောမနတ္တနော်အဲဒီကျေနပ်တဲ့သဘောလေးမှားတဲ့သောမနတ္တပါလာအဲဒီကျေနပ်ယုံနေမကဘူးအဲဒီကြိုက်တယ်ကြိုက်တယ်လို့ပြောနေတာဟုတ်ကဲ့လားကြိုက်တယ်ကြိုက်တယ်လို့ပြောနေတာဟာဘယ်သူကြိုက်တာရောငါကြိုက်တာကြိုက်တယ်ဆိုဘူးကြိုက်တာရောငါကြိုက်တာအဲဒီလိုငါကြိုက်တယ်လို့ပြောနေတာပါတယ်နော်ငါဆိုတော့အစွဲငါဆိုတော့ယုံကြည်မှုဟုတ်ကဲ့လားအဲဒီအစွဲကဘယ်လိုပြောတာလဲငါကြိုက်တယ်လို့ပြောတာဟုတ်ကဲ့လားအဲဒီတော့ဘယ်သူနဲ့တွဲပြီးဖြစ်ပေါ်လာတာလဲငါအစွဲနဲ့ဟုတ်ကဲ့လားငါအစွဲနဲ့ဖြစ်ပေါ်တဲ့ကြိုက်ခြင်းဟုတ်ကဲ့လားလောဘကိုဘယ်လိုတတ်မှတ်လိုက်တာရောငါလောဘရဲ့သဘောကကြိုက်တယ်ပြောတာအဲ့ဒီကြိုက်တာကိုဘယ်သူကနေပြီးတော့ပြင်ပိုက်လိုက်တာရောငါကငါဆိုတဲ့ငါကဗာနဲ့တွဲနေတာရောယုံကြည်မှုနဲ့တွဲဟုတ်ကဲ့လားငါရှိရဲ့လို့မလုပ်တာရောယုံကြည်ထားတဲ့အစွဲဟုတ်ကဲ့လားအဲဒီငါကြိုက်တယ်လို့ပြောလိုက်တဲ့သဘောလေးဒီရှိရလေးသောမနတ္တသဟာဂုဒီငါကြိုက်တယ်လို့ပြောတာလေးကပါတယ်နော်ဒိဋ္ဌိကတ္တသံပယုဟုတ်ကဲ့နော်ငါကြိုက်တယ်လို့ပြောလိုက်တာလေးကဘာနဲ့တွဲတာလဲဒိဋ္ဌိနဲ့တွဲတာဒိဋ္ဌိဆိုတာပါလေနော်ငါလို့ဆိုတဲ့အစွဲနဲ့ဝင်လိုက်တာဟုတ်ကဲ့ပြီးတော့စာလို့เนาะစာတာဘယ်သူမှမတိုက်တွန်းရဘူးဆိုရင် တိုက်တွန်းမှုမပါတဲ့အခါကိုသတိခါရိကအသင်္ခါရိကပါတယ်မတိုက်တွန်းရအလိုအလျောက်အလိုအလျောက်အဲ့ဒီအလိုအလျောက်သာတာအလိုအလျောက်ဝိညာဉ်ကိုအဲ့လိုခေါ်တယ်အသင်္ခါရိကဟုတ်ကဲ့အဲ့ဒါဟာဘာရဲ့လက္ခဏာကိုပြောတာရောဒီကမ္မဆိုတဲ့အလုပ်ကိုလုပ်တဲ့နေရာမှာဘယ်သူဥဆောင်ပြီးလုပ်တာရောစေရနာနှင့်လောဘတို့လောဘအဓိကထားပြီးလုပ်တဲ့အလုပ်ကိုဘယ်လိုခေါ်လဲလောဘမူလစိတ်တလောဘမူစိတ်အဲ့ဒီချက်မှာပါတယ်နော်ကောမနတ္တသဟာဂုတ်ဒိဋ္ဌိကတသံပယုတ်အတ္တင်္ခာရိကစိတ်ဒီလိုခွဲပြရတာဟုတ်ကဲ့လားဒီမှာဖြစ်တာတော့လောဘစိတ်မှဖြစ်တဲ့အနေအထားအပါလားအဲဒီသဘာဝတရားတွေเนาะသူရဲ့လုပ်ငန်းတဘောကိုသိတာအဲ့တော့အခုဒီလိုပိုင်းခြားတယ်ဆိုတာဘာလို့ကြတော့နံခန္ဓာကြီးကိုအခုလိုပါလိုက်ကြတော့အလုပ်အနေနဲ့လုပ်ငန်းပိုင်းအနေနဲ့ဖွဲ့ကြည့်တာဟုတ်ကဲ့လားနံခန္ဓာကိုပါလေရောလုံငန်းပိုင်းအနေနဲ့ဖွဲ့ကြည့်တာအဲ့ဒါကိုပါခေါ်လို့နာမေခန္ဓာပရိစေဓာပညာဟုတ်ကဲ့ဒီလိုဖွဲ့ကြည့်တဲ့ပညာကိုဘယ်လိုခေါ်လဲနာမေခန္ဓာပရိစေဓာပညာနာမေခန္ဓာပရိစေဓာပညာဘိုးတို့ငါပါတယ်လို့ယူသက်ခန္ဓာပရိစေရာပညာကိုသင်တယ်လို့အခုပါကိုသင်တာတော့နာမည်ခန္ဓာပရိစေရာပညာနော်အဲ့တော့နံခန္ဓာဟာအခုကိစ္စတစ်ခုစားလိုက်တဲ့အချိန်ခါမှာငါတိုက်တယ်ငါသဘောကျတယ်လို့အသိရောက်အောင်ဒါကတက်ခဲ့ရတာဝါလို့ဝါဘတ်ကလေးနဲ့ရှာလေးနဲ့ထီလို့ဖြစ်ပေါ်လာတဲ့ခံစားမှုကတက်လာတာဟုတ်ကဲ့လားအဲ့ဒီမှာစကားအလုံးလေးအခြေခံကဖွဲ့ချဖို့အဲ့လိုဝါတဲ့အချိန်လေးမှာအဲ့ဒီအစာလေးနဲ့ရှာလေးနဲ့ထီတဲ့အချိန်မှာဖြစ်ပေါ်တဲ့ပါရဲ့နော်ခံစားမှုအဲ့ဒီဟာလေးကပါတော့ဒုက္ခဝေဒနာအဲ့ဒီဒုက္ခဝေဒနာကိုဘယ်လိုခေါ်လဲกายิกาทุกขเวทนาครับเนาะไอ้กายิกาทุกขเวทนาผิดพอปีเนี่ยนาวดีเสตติกะเอากะล่ะดีมาแล้วเว้ยไฉ่ดิก้าวเลยลูกပြောတာပါတယ်တော့ก้าวเลยลูกပြောတာပါတယ်တော့ทุกขเข้ากะล่ะเวทนาไอ้ที่ไฉ่ดิก้าวเลยลูกပြောได้ทุกขเวทนาฮะเป็นมาพอล่ะรู้ธรรมวิญญาณมาหอบป่ะล่ะไอ้ที่วิญญาณกูတော့ไอ้ก้าวเลยลูกสู่ราเกลือတော့ทุกขก็ไม่ขอป่าวแล้วขอรู้ตมนัตตาหอบล่ะธรรมวิญญาณมาปาล่ะเนี่ยขันธ์5กูတော့ไม่รู้ขอรู้ตมนัตตาဟုတ်ပြီနော်ဒီကာယဝိညာဉ်တို့ကတော့ဘယ်လိုခေါ်လို့ဒုက္ခဒီဘက်ကတော့ဘယ်လိုခေါ်လို့သောမနတ္တအဲဒီသောမနတ္တလေးကဘယ်မှာဖြစ်တာရောဓမ္မဝိညာဉ်မှာဖြစ်တာအဲဒီသောမနတ္တဖြစ်အောင်ဘယ်ကတက်ခဲ့ရတာလဲဒုက္ခဝိညာဉ်ဒုက္ခဝိညာဉ်ကနေပြီးတော့ခလေကောင်ကအလုံးလုံးပြေးနေရဲ့ပါတယ်ရောကိလေသာဝိညာဉ်အဲ့ဒီကိလေသာဝိညာဉ်ကအထောက်ပံ့ပေးပြီးတော့အကျေပေးမှကမ္မဝိညာဉ်ကပါတယ်နော်ကြိုက်တယ်ဆိုတဲ့အဖြစ်ကိုရောက်တာကြိုက်မှသူကဘာဖြစ်တာလဲသောမနတ္တဖြစ်တယ်သောမနတ္တဆိုတာဘာခေါ်လို့စေတသိကနော်ဒုက္ခနော်စေတသိကဒုက္ခကိုဘယ်လိုခေါ်လဲသောမနတ္တသောမနတ္တဝိရဏနော်စိတ်မှာဖြစ်သောကောင်းခံစားမှုကိုသောမနတ္တဝေဒနာ အဲ့ဒီစိတ်မှဖြစ်တဲ့ကောင်းခံစားမှုဖြစ်အောင်ဘယ်ကတက်ခဲ့ရတာလဲရုပ်ခန္ဓာမှဖြစ်သောဒုက္ခဝေဒနာကကမ္မဝိညာဉ်မှဖြစ်တဲ့သောမနတရောက်အောင်အစဉ်ပြင်တက်ရတယ်။အဲ့ဒီမှာအရေးကြီးတာကရှားထဲမှာဘယ်သူကအလုပ်လုပ်ပေးနေရလဲ။ကိလေသာဝိညာဉ်။ဟုတ်ပြီနော်။အဲ့ဒီအချက်အဲ့ဒီအချက်သိသိချာချာစဉ်းစားရမယ်အချက်ပါ။အဲ့တော့ဟောဒီအကျိုးဝိပါကအဖြစ်နဲ့ပေါ်လာတဲ့ဒီဒုက္ခဝေဒနာအဲဒီဒုက္ခဝေဒနာလေးနော်အခြေအနေကိုဒုက္ခဝေဒနာလေးဤအခြေအနေကိုအစဉ်အတန်းခွဲခြားပြီးတဲ့လုပ်ငန်းအဆုံးအဖြတ်ပြီးတဲ့လုပ်ငန်းကဘာလို့လဲကိလေသာဝိညာဉ်ကဟုတ်ကဲ့လားသူကအဲဒီအညာသာကိုအဆုံးအဖြတ်ပေးတဲ့အခါမှာအញ្ញံသူကမပေးဘူးဟုတ်ကဲ့လားအဆုံးအဖြတ်ကိုဘယ်လိုပေးတာလဲရှေးရှေးကအကျဉ်းကြီးအဖံပါဒီချင်းမျိုးကိုစားခဲ့တာစားတိုင်းဘာလုပ်တာလဲအမှတ်ပညာကမှတ်ထားတာဟုတ်ကဲ့လားအဲ့ဒီအမှတ်ပညာတွေကတစ်ဖြည်းဖြည်းတစ်ဖြည်းဖြည်းဖြစ်လာတယ်ညာလာအဲ့ဒီညာလာတဲ့ဟာနော်အဲ့ဒီပညာတွေဟုတ်ကဲ့လားအဲ့ဒီပညာတွေကညာယုံနေမကောက်ပါဖြစ်လို့ဆွေမြဲလာနော်ဆွေမြဲလာနော်အဲ့ဒီဆွေမြဲလာတာကိုဘာခေါ်လဲဥပါဒံဘာဥပါဒံနော်ပညာဥပါဒံအမှတ်တေကိုဆွေဆွေမြင်မြင်မှတ်ထားတာအဲ့ဒီသူကမှတ်ထားတော့သူမှတ်ထားတယ်ဆိုတော့မှတ်တန်းတဲ့မှာပါပါလာစံချိန်ပါလာဟုတ်ကဲ့လားဒီမှတ်ထားတဲ့ထဲမှာသူပါပါလာတယ်စံချိန်ပါလာတယ်ဟုတ်ပါစံချိန်ကဗာနဲ့တင်ထားတာတော့ထပ်တလဲလဲစားခဲ့တော့အရာသာများပေါ်တွင်မှတ်ထားတဲ့အမှတ်အသားတွေအဲ့ဒီအမှတ်အသားတွေကဘာဖြစ်နေရလဲစွဲနေစွဲနေတာဟုတ်ပါခေါ်လို့ပညာဥပါဒံအဲ့ဒီပညာဥပါဒံနဲ့မှဘာပါလဲစံချိန်ပါတယ်အဲ့ဒီစံချိန်အတိုင်းပြစ္ဆုတ်ပံမှစားလိုက်လို့ပေါ်လာတဲ့အရာသာဒီစံချိန်ကြီးတယ်ဟုတ်ကဲ့စံချိန်ကြိုက်တယ်ဆိုရင်သူ့ကိုအဆုံးဖြတ်ပေးတယ်ဘယ်လိုဆုံးဖြတ်ပေးလဲစောင်းနေဟုတ်ကဲ့အဲ့ဒီအလုတ်အလွန်အရေးကြီးနေဟုတ်ကဲ့အဲ့ဒီအလုတ်အလွန်အရေးကြီးနေစံချိန်နော်အဲ့တော့အဲ့ဒီဆွဲနေတဲ့အဆွဲနော်အဆွဲပါတယ်အမှတ်ကြီးဆွဲနေတဲ့အဆွဲအဲ့ဒီစံချိန်ဟာဟာတယ်ကောင်းတယ်လို့ဆုံးဖြတ်ပေးတာလေသူပဲမကောင်းဘူးလို့ဆုံးဖြတ်ပေးတာလေသူပဲဟုတ်ကဲ့လားဒီခင်းနဲ့မပါနေတဲ့ဟာကိုကတလေလေပြောတဲ့ဥပမာသာပေါ်နေရင်ပါပြောတာလားစံချိန်နဲ့နှိမ့်နေတယ်ဟုတ်ကဲ့လားနှိမ့်နေတယ်ဆိုရင်ဒီခင်းကိုပဲလို့ဆုံးဖြတ်ပြောစံချိန်မပြီးဘူးဟုတ်ကဲ့လားစံငန်းနေတယ်ဆိုရင်လည်းပါပြောစံချိန်လုံးနေတယ်ဟုတ်ကဲ့လားအဲ့ဒီလိုစံချိန်နဲ့မနေရင်ဒီစိတ်ကဘယ်လိုဆုံးဖြတ်ပေးလို့မကောင်းဘူးစံချိန်နဲ့ညီမှကောင်းတယ်ဟုတ်ကဲ့လားအဲ့ဒီအရေးကြီးတဲ့အချက်ကပါတယ်လို့အစွဲဟုတ်ကဲ့လားအဲ့ဒီအစွဲကပြစ္ဆုတ်ပံမှသာလို့ပေါ်လာတဲ့ဝါလို့ပေါ်လာတဲ့အရာသာကိုအဆုံးအဖြတ်ပေးတဲ့စိတ်ဟုတ်ကဲ့အဲ့ဒီအဆုံးဖြတ်ပေးတဲ့စိတ်ကဘယ်ပေါ်မှာမူတည်ပြီးအဆုံးဖြတ်ပေးရလဲထပ်တလဲလဲစားထားတဲ့အမှတ်ပညာအစွဲပေါ်မှာမူတည်ပြီးတော့အဆုံးဖြတ်ပေးတာဟုတ်ကဲ့အဲ့တော့အဲ့ဒီအစွဲကဘာလုပ်ပေးတာလဲ ကောင်းတယ်လို့လည်းအဆုံးဖြတ်ပေးတယ်မကောင်းဘူးလို့လည်းအဆုံးဖြတ်ပေးတယ်အဆုံးဖြတ်ပေးတာဘယ်သူဆုံးဖြတ်ပေးတာလဲအဆွဲအဲ့တော့ဘာအရေးကြီးနေတာလဲအဆွဲအရေးကြီးတယ်ဆိုတာကိုညံနေမှာပေါ်ဖို့နော်အရေးကြီးတာဘာအကြောင်းကိုပြောနေနေတာလဲအဆွဲအာယုန်ကြီးကတွေးလိုက်တိုင်းတွေးလိုက်တိုင်းပေါ်လာပြီမယ်လို့အဆုံးအဖြတ်ပြီးတဲ့အဆွဲကဆုံးဖြတ်မှပါပေါ်လာတာလို့ကောင်းရင်မကောင်းဘူးပြောတာဟုတ်ပါလားအဲ့ဒါဟာအခုဗာနဲ့ပတ်သက်လို့ပြောတာလို့အရာသာနှင့်ပတ်သက်လို့ပြောတယ်ဟုတ်ကဲ့အရာသာပေါ်မှာလည်းပဲဘယ်သူကအဆုံးဖြတ်ပြီးတာလို့အဆွဲကအဆုံးဖြတ်ပြီးနော်အဲ့ဒီသဘောကိုအခြေခံထားပြီးတော့နှက်ပြီးတော့စဉ်းစားရမယ်အကြောင်းကြီးအဓိကအားဖြင့်ကောင်းငယ်ဆိုတာဟာဘုရားပေါ်မှာဒီလားနော်အစွဲအစွဲကကောင်းငယ်လို့ပြောမှမပေါ်တာနော်ကြိုက်တယ်ပေါ်တာကြိုက်တယ်ဆိုတာဘာလဲလောဘဟုတ်ကဲ့လားကြိုက်တယ်ဆိုတာဘာလဲလောဘအဲ့တော့အခုဒီအစွဲကတန်ရင်မပြီးဘူးမကောင်းဘူးလို့ပြောလိုက်တာနဲ့တပြိုင်နဲ့ဒီကမ္မမှာရှိတဲ့စိတ်ကအဲ့လိုပြန်ပြောလို့တန်ရင်မပြီးရင်မကြိုက်ဘူးဟုတ်ကဲ့လားတန်ရင်မပြီးရင်ဘာဖြစ်လို့မကြိုက်ဘူးတန်ရင်မပြီးဘူးဆိုတာပါလို့ကြတော့စားပေါ်ရင်လည်းပေါ်နေမယ်ငန်းရင်လည်းငန်းနေမယ်တန်ရင်မကြိုက်ဘူးတန်ရင်မကြိုက်ဘူးဆိုလို့ရှိရင်သူကပြောတယ်မကောင်းဘူးမကောင်းဘူးဆိုရင်အလုံးလုံးတဲ့စိတ်ကဘယ်လိုလုံးလိုက်တာလို့မကြိုက်ဘူးလို့လုံးလိုက်တာဟုတ်ကဲ့လားအဲဒီမကြိုက်ဘူးဆိုတဲ့သဘောလေးရဲ့မှာပြန်ကြည့်ရင်ခံစားမှုမပါဘူးလားပါတယ်အဲဒီကြတော့ကြိုက်တယ်တုန်းကဖြစ်တဲ့ဟာကသောမနတ္တာမကြိုက်ဘူးကြတော့ဖြစ်လာတာကသောမနတ္တာအေးအဲ့ဒါအဲ့ဒါအဲ့ဒီသောမနတ္တနေရာမှာဘယ်သူဝင်လာလဲသောမနတ္တဟုတ်ကဲ့လားဘယ်သူကပြောလို့လဲဣလေသဝိညာဉ်ကအစင်မပြီးဘူးပြောလိုက်လို့မကောင်းဘူးလို့ပြောလိုက်လို့ဘာဖြစ်သွားတာလဲမကြိုက်ဘူးမကြိုက်တော့အဲ့ဒီခံစားရတဲ့စိတ်ဟာဘာနဲ့ခံစားရုံသောမနတ္တနဲ့ခံစားရတယ်ဟုတ်ပါလားအဲ့ဒီသဘောလေးနော်အဲ့ဒီသဘောလေးနော်အဲ့ဒီသဘောမှာခုနကပြောတဲ့လောဘမှုစိတ်မှာနော်ဖြစ်တဲ့အခါသောမနတ္တသဟာကုဒိဋ္ဌိကတ္တသံပြုအသင်္ခါရိကစိတ်သတ္တံခါရိကစိတ်ဆိုလိုပဲဒီမှာလည်းပါတယ်သောမနတ္တသဟာကုပတိကသံပြုပတိကဆိုပါတယ်ဆန့်ကျင်ပဲအလိုမကျတဲ့သာကုပတိကအဘပတိကသံပယုအသင်္ခါရိကစိတ်အသင်္ခါရိကစိတ်ယဟာသင်္ဂျုမဟောပြနေတာဟုတ်ကဲ့ဟောပြနေတာဟာအခုစာရနဲ့ပတ်သက်လာလို့ရှိရင်ဖြစ်ဖြစ်ပေါ်လာတဲ့ပါတယ်အရာသာအပေါ်မှကိစ္စကဘယ်နှခုထွက်လာလဲနှခုဟုတ်ကဲ့လားပါတယ်ကြိုက်တယ်ရဲ့မကြိုက်ဘူးရဲ့ကြိုက်တယ်ဆိုတော့ဗာနဲ့ဖြစ်တာလို့သောမနတ္တနဲ့ဖြစ်တာမကြိုက်ဘူးဆိုတော့သောမနတ္တနဲ့ဖြစ်တာအဲ့ဒီကြိုက်တယ်မကြိုက်ဘူးကိုအဆုံးဖြတ်ပေးအောင်ဘယ်သူကလုပ်ပေးရလဲအာကိလေသာစက်မှပါရဲဘယ်သူလို့စံခြင်းစံခြင်းဆိုတာဘယ်သူလို့ပညာဥပါဒအစွဲအမှတ်တွေကအဆုံးဖြတ်ပေးရစွဲထားမှတ်ထားတာတွေကသူနဲ့သူတို့မှတ်ထားတာနဲ့အစင်မီမအစင်မီမကောင်းတယ်အစင်မမီရင်မကောင်းဘူးဟုတ်ပါလားအဲ့တော့အဓိကဘယ်သူပေါ်မှာတီးနေတာလဲအဲ့အစွဲပါတယ်လို့ဥပါဒံအဲ့ဒီအစွဲဥပါဒံဤနေအလွန်ကြီးတယ်အဲ့ဒီအကြောင်းကိုသဘောပေါက်အောင်လေ့လာဖို့ဟုတ်ကဲ့လားသာအကြောင်းကိုလေ့လာဖို့လို့ဥပါဒံဆိုတော့အစွဲဤအကြောင်းကိုလေ့လာဖို့ဟုတ်ကဲ့လားအခုအခြေခံသာပြီးလေ့လာတဲ့အတိုင်းကဘယ်ပေါ်မှာလဲအရာသာပေါ်မှာ ဟုတ်ကဲ့အရသာဘုံမှာအစွဲကအဆုံးဖြတ်ပေးတာဟုတ်ကဲ့အစွဲဆိုတာပါလေနော်ဖတ်တလေလေစားထားတဲ့အတူကြီးကအရသာကြီးကသူ့ဟာသူပြင်ထားတဲ့ပါလေနော်စံကျင်းစံကျင်းနှင့်ကဲ့ရင်သူကဘယ်လိုအဆုံးဖြတ်ပေးရောကောင်းမယ်စံကျင်းမကဲ့ရင်မကောင်းဘူးအဲ့ဒါဟာသူကဘသူ့ကိုလက်ကင်ထားတာရောအစွဲဆိုတဲ့စံချိန်အဲ့တော့အဲ့ဒီမှာဝမနတဖြစ်ဖို့ဝမနတဖြစ်ဖို့ဆိုတဲ့ဟာတွေဟာနောက်ကဘယ်သူကလုပ်ပြီးတာရောအစွဲကလုပ်ပြီးတာကြိုက်တယ်မကြိုက်ဘူးတွေကိုလုပ်ပြီးတာဘယ်သူကလုပ်ပြီးတာရောအစွဲကလုပ်ပြီးတာအရေးကြီးတဲ့အချက်ကအဲ့ဒီအစွဲဆိုတဲ့ဥပါဒံဤသဘောကိုလေလာဖို့အတွက်ဒီအဆင့်၃ဆင့်ဖြစ်ပုံကိုဉာဏ်ကရောက်အောင်စဉ်းစားနိုင်ဖို့ဟုတ်ကဲ့လားအခုစဉ်းစားနေတဲ့အချက်ကယိုယိုလေးပါတယ်ရှာနဲ့ဒီအဟာရနဲ့ခိယုံလေးဟုတ်ကဲ့လားဖြစ်တဲ့အဘာဝအဲဒီရှာနဲ့ပါတယ်ဒီအဟာရပစ္စည်းလေးနဲ့ကြည့်တဲ့အချိန်မှတောင်မှဖြစ်ပေါ်လာတဲ့စိတ်အစဉ်မှတစ်ခါလေးပြီးတာမဟုတ်ဘူးဟုတ်လားရှာနဲ့ဒီဩဇာတက်ကလေးနဲ့ကြည့်တဲ့အချိန်လေးပါပေါ်လာတော့အရသာပေါ်လာအဲ့ဒီပေါ်တဲ့အရသာလေးဟာသာဝေဒနာခေါ်လို့ကာယိကဝေဒနာသူကသင့်တော်ပါတယ်လို့ဆိုရင်ကာယိကဒုက္ခဝေဒနာအဲ့ဒီကာယကဒုက္ခဝေဒနာကလေးကိုဆက်ပြီးတော့နောက်ကလက်ခံပြီးတော့ပါလို့တာလို့စိတ်တဲ့စိတ်ကလိုက်လာအဲ့ဒါကစိတ်တို့ဤတဘာဝဘာလို့ပြရမှာလဲစိတ်တို့ဤတဘာဝစိတ်ဟာဒီလိုအရသာလေးပေါ်ရဆိုယုံနဲ့မပြီးဘူးနောက်ဒုတိယအဆင့်ကဘယ်လိုပေါ်လာတာလဲအတွင်းစိတ်နော်သူ့ကိုပါပေါ်လို့ကြည်လေသာစိတ်သူကပါလိုက်ကြတော့တွေ့ထားတော့အရာသာထိထားတော့အရာသာပေါ်လာတဲ့အရာသာကိုကောင်းပြီမကောင်းပြီအစင့်နှီးပြီမနှီးပြီကိုအဲ့ဒီစိတ်ကအဆုံးအဖြတ်ပေးပါလေအဲ့ဒီအဆုံးအဖြတ်ပေးတာအဓိကသူကကောင်းတယ်လို့ပြောမှနောက်ကဖြတ်ပြီးတော့အလုံးလုံးတဲ့စိတ်နောက်မှဖြတ်ပြီးအလုံးလုံးတဲ့စိတ်ကပါလေနော်ကမ္မစိတ်အဲ့ဒီကမ္မစိတ်ကဘယ်လိုအလုံးလုံးကောင်းတယ်ပြောမှကြိုက်တယ်ဆိုတာဖြစ်တာဟုတ်ကဲ့ကြိုက်တယ်ဆိုတဲ့စိတ်မှမှဘာပါလာတော့သောမနတ္တခေါ်တဲ့ဈိနတ္တပါတာသောမနတ္တဖြစ်ရင်မဈိနဘူးဟုတ်ကဲ့သောမနတ္တနဲ့ဒေါမနတ္တဟာနောက်ဆုံးပိတ်အလုံးလုံးတဲ့ပါလေနော်ကာမဝိညာဉ်ဤလက္ခဏာလေးဟုတ်ပါလားသောမနတ္တဝေဒနာနဲ့ဖြစ်တယ်သို့မဟုတ်ပါလေနော်ဒေါမနတ္တဝေဒနာနဲ့ဖြစ်တယ်ဟုတ်ပါလားအဲ့ဒီတော့အဲ့ဒီလိုကိစ္စနော်ယိုယိုလေးနော်အဲ့ဒီသမင်းတို့ဟင်းတို့ဆိုတဲ့ကိစ္စတွေမှာတဲ့အချာသူနဲ့မဆက်သွယ်ဘူးဘသူနဲ့ရောမိမိဤရှာနဲ့မိမိဤစိတ်နဲ့ဟုတ်ကဲ့လားမိမိရှာကတွေ့လာတဲ့အရာသာကိုသူကတွေ့တဲ့အတိုင်းလေးတည်င်းပို့တာဟုတ်ကဲ့လားရှာကမလုပ်ကြတော့တွေ့တဲ့အတိုင်းလေးပဲတည်င်းပို့တာအဲ့ဒီပို့လိုက်တဲ့အရာသာဓာတ်ကလေးကိုနောက်ကနေပြီးတော့လိုက်လာတဲ့စိတ်ကထပ်ပြီးတော့သူကအဆင့်မိဒလာအစင်တမ်းမမိဘူးလားလို့ပိုင်းခြားဝေဝံတဲ့ကိစ္စကိုလုပ်တဲ့စိတ်ဟုတ်ကဲ့လားအဲ့ဒီဒုတိယစိတ်ဒုတိယစိတ်ကသူကဘယ်သူ့ကိုအစွဲပြီးတော့အခြေခံပြီးတော့ပြောနေတာတော့အစွဲဥပါဒံကိုအခြေခံထားတာအစွဲဥပါဒံရဲ့မှာဘာပါလို့စံခြင်းပါတယ်အဲ့ဒီအစွဲဥပါဒံဆိုတာကလည်းဘာနဲ့ပြီးထောက်ခါတာလဲထပ်တလဲလဲသာသာလူသာတဲ့အရာသာတွေကိုမှတ်ထားတာထပ်တလဲလဲမှတ်ထားတော့ဖြစ်တယ်ဆိုရင် ซวยนี่อยู่นี่ไม่กล้าถัดเลเลยมัดท่าได้อัดมัดแท้มาบ้าๆนี่สัญญิงบาล่ะสัญญิงผิดล่ะสัญญิงผิดแต่หาบ้าเนี่ยผิดล่ะถัดเลเลยตุ้ยถีท่าได้อัดตุ้ยถัดเลเลยโปล่ะโกเกเรอย่าซะไอ้นี่อย่าตาได้มาดีปุงกันดีสนิทเนี่ยဖြစ်ထားတဲ့ခင်မို့လို့ဒီစံချိန်ကိုလက်ခံထားတာဘယ်သူကလက်ခံထားတာလဲစိတ်ကလက်ခံထားတာဘာဖြစ်နေလက်ခံထားတာလဲအဆွေအဖြစ်နေလက်ခံအဲ့ဒီအဆွေကမလုပ်သေးနေတာလဲပစ္စုပန်မှာတွေ့လာတဲ့အရာသာကိုအဆွေကသာသိရင်မလုပ်ပြရတယ်အဆုံးအဖြစ်ပြီးတာအဆွေကသူဆွေထားတဲ့ဒီအရာသာနဲ့အခုပြစ်စုံပါမှာတွေ့တဲ့အရာကနှစ်ခုစံချိန်ကိုက်တယ်ညီတယ်ဆိုရင်အဲ့ဒီစိတ်ကဘယ်လိုပြောတာလဲကောင်းတယ်လို့ပြောတာအဲ့ဒီကောင်းတယ်လို့ပြောမှနောက်ကဖြတ်ပြီးတော့အလုံးလုံးတဲ့စိတ်နော်နောက်ကဖြတ်ပြီးတော့အလုံးလုံးတဲ့စိတ်ကသူကဘာလုပ်တာလဲကောင်းတယ်ဆိုမှသူဘာလုပ်တာလဲကြိုက်တယ်ဟုတ်ကဲ့လားအဲ့ဒီကြိုက်တယ်ဆိုတဲ့အလုံးကိုလုံးတဲ့စိတ်နော်ဘယ်သူနဲ့ဘယ်သူနဲ့လောက်တာတော့စေရနာနဲ့လောဘနဲ့အလုံးလုံးကြတာအဲ့ဒီစိတ်ကိုပါခေါ်လို့လောဘမူလစိတ်ဟုတ်ကဲ့လားသူကဘာနဲ့တော့ရှင်တ်တယ်ဆိုတဲ့သောမနတ္တငါကြိုက်တယ်ဆိုတဲ့ဒိဋ္ဌိဟုတ်ကဲ့လားတိုက်တွန်းမှုမပါဘဲနဲ့အလိုလျောက်စားတဲ့စိတ်ဟုတ်ကဲ့လားအဲ့ဒီလက္ခဏာ၃ပါးနဲ့သောမနတ္တသဟာကုဒိဋ္ဌိကတ္တသံပြီးအသင်္ခါရိကစိတ်လောဘမှုစိတ်ဟောပါလေတပါအဲ့ဒီဟာဟာဒီလိုဖြစ်လာတဲ့အစဉ်နော်ဘယ်ကစာတာလဲစာမှုကစာအဲ့နဲ့သူကဘယ်လိုပြောလိုက်တာလဲစံချိန်မညီဘူးမကောင်းဘူးမကောင်းဘူးဆိုရင်အဲ့ဒီအလုံးလုံးရဲ့စိတ်ကပါလေလို့သောမနတစိတ်သောမနတစိတ်ကြတော့ပတိကသံပြုဟုတ်ကဲ့အဲ့ဒီသဘောတွေပြန်မှဖြစ်တာလို့မိမိတို့ရဲ့နံခန္ဓာမှာဖြစ်နေတာအခုအဓိကနှလုံးသွင်းရမယ်အခါကကျိုးကင်ကဘယ်လိုလဲအစွဲဥပါဒံဟုတ်ပါလားအဲ့ဒီအကြောင်းကိုသိစေရအောင်ဒီတဲ့ပူ၍ကျဲကျဲဝုန်းဝုန်းအစွဲဥပါဒံဒီအကြောင်းကိုလေ့လာဖို့ဒီအခြေခံကိုနားလည်အောင်စဉ်းစားရတာပါနော်အဲ့တော့ကျွန်တော်တို့လူမိမိတို့ဤနံခန္ဓာမှာမိမိတို့ဤစိတ်မှာဖြစ်ခဲ့တဲ့အကြောင်းအရာများကိုစနစ်တကျပိုင်းခြားပြီးတော့ကြည့်ကြဖို့ဟုတ်ကဲ့နာမည်ခန္ဓာပရိစေဒပညာကိုကြားဖို့လည်လာတာဟုတ်ပါလားအဲ့တော့ကျွန်တော်တို့လူဒီပညာတွေကိုရပြီးရင်သုတော်တရားများညတ်တော်တရားများကိုရအောင်နော်ပေါ့မြောက်အောင်သွမ်းဆောင်နိုင်တော့ပုဂ္ဂိုလ်များဖြစ်ကြပါစေ။ဘုရားသာသနာစီရန်အိတ်တူဘုရားသာသနာစီရန်အိတ်တူဘုရားသာသနာစီရန်အိတ်တူThank you. Thank you. Thank you.